ထိုင်းနိုင်ငံတွေမှာအကြောင်းမျိုးမျိုးနဲ့ထောင်ချပြီးတော့လဝကအချုပ်တွေမှာနင်းနေရတဲ့လူရစီတဲ့အချုပ်သားတွေအပါအဝင်မြန်မာရွှေပြောင်းလူသမား200လောက်ကိုတရချားစီထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကချစ်ကြည်ရေးတံနံပါတ်1ကနေထိုင်းဘက်ကနေမြန်မာဘက်ကိုလွှဲပြောင်းပေးနေပါတယ်ဒီသတင်းကိုတော့ VOA သတင်းတောက်မအေးမာကပြောပြပေးမှာပ
ါထိုင်းနိုင်ငံတွင်ကအချင်းထောင်တွေမှာလူရစီလို့နေရပြန်ရမယ့်အချင်းသားတွေပါဝင်နယ်စပ်ဖြတ်ကျော်ဖမ်းဆီးခံရသူတွေကိုဩဂုတ်လ1ရက်နေ့ကစပြီးတရချားစီအယောက်200ဝန်းကျင်ကိုထိုင်းမြန်မာနယ်စပ်မဲဆောက်မြို့ချစ်ကြည်ရေးတံတားနှစ်ကနေရပြန်ပို့ပေးနေတာပါတလကျော်ကြာပိတ်ထားတဲ့ချစ်ကြည်ရေးတံတားနှစ်ကနေဒီလဇန်ကစပြီးနေရပြန်ပို့အတွက်ထိုင်းနဲ့မြန်မာတို့သဘောတူပြီးပြန်ဖွင့်ပေးနေတာဖြစ်ကြောင်းနေရပြန်လို့သမားတွေကိုအကူအညီပေးနေတဲ့စေတနာဝန်ထမ်းတဦးကပြောပြပါတယ
်တရနေ့စဖွင့်တာတရချား200ဆိုတော့တရနေ့ဖွင့်တယ်နေ့ရက်နေ့ပိတ်တယ်3ရက်နေ့ပြန်ဖွင့်တယ်ပေါ့နော်အခုကျရင်တို့ရှစ်တော့တော့ရှိပြီပေါ့ဟုတ်တယ်ဆင်းမ
ဟုတ်
ကဲ့မြန်မာဖွင့်တယ်ဒီနေ့ပြည့်တယ်ဆရာဟုတ်ကဲ့တရချား200မှာအနည်းနဲ့များတော့အဆုံးထွက်တာတော့ရှိတယ်ဒီ IDC ဆိုတဲ့ချုပ်တွေဟိုထိုင်းနိုင်ငံမှာထောင်ချပြီးချုပ်တွေကနေပြီးတော့ဟိုဘယ်လိုထောင်ရစီလို့ရှိရင် IDC မှာတက်နေရတယ်အဲ့ဒီမှာဆင်းမနိုင်ငံကိုပြန်ဆွဲမဲ့လူတွေဒါတော့ညာလေဟိုအဲ့ဒီလူတွေကအရှင်းတော့ရင်အဲ့ဒီချုပ်တွေမှာချုပ်ရစီထောင်ထဲမှာချုပ်ရရှိသွားပြီဒါပေမဲ့ဒီဝင်းချင်းတွေပိတ်ထားတော့ပြန်လို့မရအောင်ဖြစ်တယ်တော့ပြီးတော့ပြင်းနေတယ်ပေါ့နော်အဲ့ဒီလူတွေနောက်လည်းဇက်ကိုခိုးဝင်လာလို့ပြီးတဲ့လူတွေရှိတယ်ထုတ်တာသဘောမျိုးနဲ့အဖမ်းခံပြီးတော့ပြန်လာကြတယ်ဘာကြောင့်လဲဆိုတော့ထိုင်းနိုင်ငံမှာလည်းရှင်းပြောရရင်ဟိုနေနေဖြတ်ချုပ်ခွင့်မရှိဘူးလေပုံမှန်လူတုကားတွေနိုင်ငံရင်းနဲ့ပြန်လာလို့မရဘူးကိုယ်စီစဉ်နဲ့ကိုယ်ပြန်လာလို့မရဘူးလို့မရဘူ
းတခြားနေမြေအသီးသီးကအလို့သမားတွေဟာကိုဗစ်ကာလနေဇက်ဖြတ်ချုပ်ခွင့်မရတာတွေကြောင့်နေရမပြောင်းနိုင်ကြတဲ့အခါမှာအဖမ်းဆီးခံပြီးပြန်ကြတယ်လို့လဲဆိုပါရယ်ကိုဗစ်ကပ်ဘေးကြောင့်ထိုင်းမှာအလုပ်လက်မဲ့ဖြစ်နေတာကြောင့်ကောတချို့ကတော့မြန်မာပြည်မှာမိသားစုဝင်တွေကိုဗစ်ကူးစက်ပြီးတည်ဆုံးခဲ့တာကြောင့်ကောမဖြစ်မနေပြန်နေကြရတာဖြစ်ကြောင်းဆက်ပြောပြပါရယ
်တို့ကလည်းရှင်းတော့ထိုင်းမှာနေဖို့တကဆေးဝလုံးတွေပြေးသိနေအပိယောကဘူဖြစ်တယ်သူကမိသားစုနဲ့မိသားစုဝင်တွေတကယ်အောက်ကလူတွေမရှိတော့လို့ပြန်ကြတယ်ဟိုတည်ဆုံးရတာမျိုးတွေနောက်တော့မိသားစုဝင်အသက်ကြီးတဲ့လူတွေအများစုကြံခဲ့ရတယ်အဲ့ထိုင်းမှာလည်းလုပ်တဲ့လူတွေရွှေကောင်းတွေလာလို့ရှိမှာအောက်မှာလူကြီးတူမနဲ့ခရီးသွင်းတွေကြံနေကြတယ်။အဲကြံနေကြတော့အဲ့ဒီလူကြီးတူမတွေကအခုချိန်မှာဒီဟောမယ်။ဒီမကောင်းဖြစ်တဲ့သူတသက်တည်ဆုံးသွားတော့သူတို့ရဲ့တာသမီကြီးကလေးတွေကိုထိကြည့်လို့လို့မရှိတော့ဘူး။အဲ့တော့မဖြစ်မနေပြန်ရတဲ့ပုံစံကိုတွေ့ရတယ
်။ထိုင်းနိုင်ငံမှာမြန်မာလူသမားသုံးသပ်ထက်မနည်းရှိနေပြီးတရားမဝင်အထောက်ထားမဲ့တွေအများအပြားရှိနေတာပါ။အခုဆိုရင်ကိုဗစ်ကပ်ဘေးကြောင့်စိတ်ယုံအလုပ်ယုံတွေပိတ်သိမ်းတာလူတွေရှော့ထတာတွေရှိလာတဲ့အတွက်အလုပ်လက်မဲ့တွေဖြစ်ပြီးနေရပြန်ကြရသူတွေလည်းရှိပါတယ်။တရားဝင်အထောက်ထားရှိသူတွေကအစအလုပ်လက်မဲ့တွေဖြစ်လာတာတွေကြောင့်နေရပြန်ကြသူတွေရှိတယ်လို့နေစဉ်ခိုးဝင်လာသူတွေကလည်းအများအပြားရှိနေတာကြောင့်နေဆက်လွယ်မှုကြီးကြေးအချုပ်တွေမှာဖမ်းဆီးထားပြီးပြန်ပို့နေတာတွေလည်းရှိနေပါတယ်ရှင်။